Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဒီဇင်ဘာလ2ရက်တောက်ကြနေညနေပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြနေညနေခင်းသတင်းတွေကိုနန်းလောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတအဖြစ်နဲ့ရွေးချယ်ခံထားတဲ့ Donald Trump ကAmerican Marine တပ်ရဲ့အငြိမ်းစားဗိုလ်ချုပ်ကြီးဟောင်း James Mattis ကိုလာမယ့်သူ့အစိုးရအဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးအဖြစ်နဲ့ရွေးချယ်လိုက်ပါတယ်။ပြည်သူ့သမ္မတ François Hollande ကသူ့အနေနဲ့နောက်တစ်ချိန်သမ္မတရွေးကောက်ပွဲမဝင်တော့ဘူးလို့ကြေညာလိုက်ပါတယ်။ Indonesian နိုင်ငံ Jakarta မှာတော့လူပေါင်းထောင်နဲ့ချီပြီးတော့ Jakarta အုပ်ချုပ်ရေးမှုကိုဖမ်းဆီးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားမှာဖြစ်ပါတယ်ဗျာ။
အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့ကိုဖီအာနန်ရဲ့ရခိုင်ခရီးစဉ်မှာဘသူတွေနဲ့တွေ့ဆုံခဲ့ပါသလဲ
။ရခိုင်အမျိုးသမီးဘက်က၄ယောက်မွတ်စလင်အမျိုးသမီးဘက်က၄ယောက်နဲ့ကျွန်တော်တို့ကော်မရှင်မှာပါတဲ့အမျိုးသမီးကြီးများဆိုရင်အခုဆွေးနွေးနေပါလေခင်ဗျာ။
ကော်မရှင်အဖွဲ့ဝင်ရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါမလေးရှားနိုင်ငံမှာလည်းရခိုင်ရေးကြောင့်မြန်မာတန်ရုံရှိလာရောက်ဆန္ဒပြဖို့တွေရှိနေတဲ့အတွက်မလေးရှားရောက်မြန်မာတွေသတိထားပြီးသွားလာကြဖို့တန်ရုံကထုတ်ပြန်ထားပါတယ်အဲဒီနောက်ရှမ်းပြည်နယ်မြောက်ပိုင်းကလက်နက်ကင်တိုင်းရင်းသားတွေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံရေးစီစဉ်ထားပေမဲ့အထမမြောက်ခဲ့တာဘာကြောင့်လဲဆိုတာကိုလည်းပြောပြပေးမှာပါတခါလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အင်ဒိုနီးရှားကစားအုံးစီလုပ်ငန်းအကြောင်းကိုလည်းမကြခင်မှာနားဆင်ရပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားနိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့နန်းလောင်တို့ကြီးညာပါမယ်ရှင
်အမေရိကန်သမ္မတအဖြစ်နဲ့ရွေးချယ်ခံထားတဲ့ Donald Trump ကအမေရိကန် Marine တပ်ရဲ့အငြိမ်းစားဗိုလ်ချုပ်ကြီးဟောင်း James Mattis ကိုလာမယ့်သူ့အစိုးရအဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးအဖြစ်နဲ့ရွေးချယ်လိုက်ပါတယ်ဒါပေမဲ့အမေရိကန်နိုင်ငံရဲ့ဥပဒေကိုပြင်ဆင်ပြောင်းလဲမှသာဗိုလ်ချုပ်ကြီးဟောင်း Mattis အနေနဲ့ဒီရာထူးကိုလက်ခံနိုင်မှာဖြစ်ပါတယ်ဗိုလ်ချုပ်ကြီးဟောင်းမက်ဒစ်ကိုရွေးချယ်လိုက်တဲ့ဆိုပြီးအတိမပြုနိုင်တဲ့သတင်းတွေမီဒီယာကနေထွက်လာပြီးတရက်အကြာအိုဟိုင်းယိုပြည်နယ်ဆင်ဆနန်တီမြို့မှာရွေးကောက်ပွဲအလွန်အောင်ပွဲခံလူလူစုဝေးပွဲအတွင်းမှာဒေါနယ်ထရမ့်ကသူ့ရဲ့ရွေးချယ်မှုနဲ့ပတ်သက်ပြီးတော့တရားဝင်ကြေညာခဲ့တာဖြစ်ပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းမက်ဒစ်ဟာအာဖဂန်နဲ့အီရတ်စစ်ပွဲတွေအတွင်းအမေရိကန် Marine တပ်ရဲ့တပ်မူးကြီးဖြစ်ပါတယ်။ပထမချိန်ပင်လယ်ကွေ့စစ်ပွဲနဲ့2003အီရတ်စစ်ပွဲတွေအတွင်းမှာAmerican Marine တပ်ဖွဲ့တွေကိုသူကဥဆောင်ခဲ့တာဖြစ်ပါတယ်။2010ခုနှစ်မှာတော့သူဟာကမ္ဘာအလယ်ပိုင်း American စစ်တပ်ကုက္ကရေးဌာနရဲ့အကြီးအကဲဖြစ်လာခဲ့ပြီးတော့ Iran နဲ့ Afghan နိုင်ငံတွေအပြင် Syria, Yemen နဲ့ Iran နိုင်ငံတွေနဲ့ပတ်သက်ပြီးတော့လည်းတာဝန်တွေယူခဲ့ရပါတယ်။ American စစ်တပ်မှာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့သူတယောက်အနေနဲ့ကာကွယ်ရေးဝန်ကြီးတာဝန်ကိုယူဖို့အတွက်ဆိုရင်စစ်တပ်တာဝန်ကနေအနားယူတာအနည်းဆုံး9နှစ်ရှိရမှာဖြစ်တဲ့အတွက်သူ့အနေနဲ့အထူးကင်းလွတ်ခွင့်နဲ့အထက်လွှတ်တော်ရဲ့အတည်ပြုချက်တွေကိုရယူဖို့လိုအပ်နေတာဖြစ်ပါတယ်။သူဟာအမေရိကန်စစ်တပ်ကနေ2013ခုနှစ်မှာအနားယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
ပြင်သစ်သမ္မတ François Hollande ကနောက်ထပ်တက်တန်းအတွက်ဝင်ရောက်အရွေးခံတော်မှာမဟုတ်ဘူးလို့ကြေညာလိုက်ပါတယ်။ဒါဟာပြင်သစ်နိုင်ငံသမိုင်းမှာနေပေါင်းများစွာအတွင်းလက်ရှိသမ္မတတဦးအနေနဲ့ပြန်ပြီးအရွေးပွဲဝင်မှာမဟုတ်တဲ့ပထမဆုံးသမ္မတဖြစ်ပါတယ်။ဒုတိယတက်တန်းပြန်အရွေးခံနိုင်ဖို့လုံလောက်တဲ့ထောက်ခံပံ့ပိုးမှုတွေမရှိတာကြောင့်အခုလိုဆုံးဖြတ်လိုက်တာလို့ Jarrah Brin နဲ့ရုပ်မြင်သံကြားကနေ Mr. Hollande ကကြေညာပါတယ်။ Socialist Party ကောင်းဆောင် Mr. Hollande အနေနဲ့အောင်မြင်ဖို့အခွင့်အလမ်းတိတ်ကိုနေနေတဲ့အချိန်မှာရွေးကောက်ပွဲဝင်ပြိုင်မအောင်မလားဆိုပြီးဒီသတင်းမှအတွင်းထင်မြင်မှုတွေထွက်ပေါ်နေခဲ့တာပါ။လက်ပွဲရင်းရှယ်လက်ပါတီလက်အောက်ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ Manuel Velas ကဇန်နဝါရီလမှာကျင်းပမဲ့ရွေးကောက်ပွဲဝင်ဖို့အစီအစဉ်ဖြစ်နေပြီလို့ပြောဆိုပြီးရက်ပိုင်းအကြာမှာ Mr. Hollande ရဲ့ကြေညာချက်ထွက်ပေါ်လာတာပါ Mr. Hollande တမရတာဝန်ယူထားချိန်မှာပဲခေတ်သစ်သမိုင်းအတွက်မကြုံစဘူးဆိုရတဲ့အကြံပေးတိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့အလုတ်လက်မဲ့နှုန်းလျှော့ကြဖို့လှုံ့ဆော်မှုကလည်းအောင်မြင်မှုမရခဲ့ပါဘူး2012ခုနှစ်မှာတာဝန်စတဲ့ယူရင်းမကြခင်မှာပဲသူ့ကိုလူကြိုက်နေလာတာပါရွေးကောက်ပွဲလူလူစစ်တမ်းတွေအရသမ္မတအော်လွန်ကိုမဲဆန္ဒရှင်အတော်များများကမလိုလားကြတော့တာကိုတွေ့ရပါတယ်။ပြင်သစ်သမ္မတတွေထဲမှာမစ္စတာအော်လွန်ဟာလူကြိုက်အနေဆုံးသူလည်းဖြစ်ပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်ခြားသမရင်းကြီးကပြောကြားခဲ့တဲ့နှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းဟာအရင်နှစ်တွေနဲ့မတူပဲရုရှားပေါ်ရန်လိုတဲ့တိုင်းပြည်တွေအဖြစ်ပြစ်တင်ပြောဆိုဒေါသထွက်တာမျိုးမတွေ့ခဲ့ရပါဘူး။မနစ်ကရုပ်မြင်သံကြားမှာတိုက်ရိုက်ထုတ်လွှင့်ခဲ့တဲ့ Kremlin နန်းတော်မှာဥပဒေပြုအမတ်တွေနဲ့ဂုံတီရှိဧည့်သည်တွေကိုမိန့်ခွန်းပြောကြားခဲ့တဲ့နှုန်းကစီးရီးယားနဲ့နယ်စပ်အနီးမှာရုရှားတိုက်လေယာဉ်တစ်စင်းကိုပစ်ချခဲ့တဲ့တူရကီနိုင်ငံပေါ်ချင်းချောက်ဖိအားပေးဖို့အာရုံစိုက်ပြောဆိုခဲ့တာပါ ယူကရိန်းသဘုံတွေကိုအားပေးပြီးတော့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားပိုင်နယ်ထက်တသွင်းခဲ့တဲ့အတွက်ပိတ်ဆို့တံခတ်မှုတွေကြုံခဲ့ရတဲ့2014ခုနှစ်မိန်ကုန်းမှာတော့အနောက်နိုင်ငံတွေဟာအခွင့်အာဏာရင်သာသလိုရုရှားနိုင်ငံကိုအားပြုတ်အောင်ကြိုးပမ်းနေတယ်လို့ပြောဆိုခဲ့ပါတယ်။အရင်နှစ်တည်းကမိန်ကုန်းနေနဲ့နိုင်ရှင်မဲ့ဆိုရင်လေပြေတွေ့တဲ့သဘောထားမျိုးတွေ့ရပြီးတော့အနောက်နိုင်ငံတွေရဲ့တံခတ်မှုတွေဟာတခြားသူတယောက်ရဲ့ကကွက်အတိုင်းလိုက်ကနိုင်အောင်ကြိုးပမ်းနေသလိုရုရှားနိုင်ငံရဲ့အခြေခံအမျိုးသားအကျိုးစီးပွားကိုလစ်လျူရှုတဲ့လုပ်ရအဖြစ်နဲ့ပြောဆိုသွားခဲ့ပါတယ်။ဒါအပြင်ဂျွန်လာမှာပူတင်နဲ့ပြန်လည်တင့်မြက်အောင်တူရကီသမ္မတရေဂျက်တိုင်ယီအာရိုဝန်ကကြိုးပမ်းခဲ့တဲ့အတွက်လည်းတူရကီနဲ့ပတ်သက်လို့တလုံးမှပြောမသွားခဲ့ပါဘူး။မိနစ်80ကြာမိန်ကွန်းရဲ့တဝက်ကျော်လောက်မှာတော့လူမှုပူလုံရေးကိစ္စနဲ့စီးပွားရေးအတွက်ရုန်းကန်နေရတာလို့ပြည်တွင်းရေးကိစ္စတွေကိုသာပြောကြားခဲ့ပြီးတော့နောက်ပိုင်းမှာသာနိုင်ငံခြားရေးမူဝါဒတွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားအနေနဲ့မိတ်ဆွေတွေလိုအပ်ပေမဲ့တိုင်းပြည်ရဲ့အကျိုးစီးပွားကိုထိခိုက်နစ်နာတာမျိုးတော့အဖြစ်မခံနိုင်ဘူးလို့လည်းပြောသွားခဲ့ပါတယ်ခင်ဗျာ
။အီရန်အတွက်ချမှတ်ထားတဲ့အမေရိကန်အရေးယူတန်းခတ်မှုကိုတက်တန်ထပ်တော့ဖို့ဥပဒေကြမ်းကိုအထက်လွှတ်တော်ကနောက်ဆုံးအတည်ပြုချက်ချမှတ်လိုက်ပါတယ်။တဟအီရန်နဲ့နိုင်ငံတကာနျူကလ িয়ার စာချုပ်ချုပ်ဆိုရေးကိုအားပြေနိုင်ဖို့အတွက်အန္တရာယ်ရှိတယ်လို့ပါတီဂျီနီယက်လုံငါလွှတ်တော်အမတ်တွေကပြောကြပါတယ်။ဂျာရာဘရင်းနဲ့အထက်လွှတ်တော်မဲခွဲဆုံးဖြတ်ရမှာပါတီဂျီနီယက်စလုံးကထောက်ခံမဲ69မဲနဲ့ကန့်ကွက်မဲမရှိမဲပေးခဲ့ကြပြီးတတိပုဂ္ဂလဖြစ်တဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တဦးထဲရာအထက်လွှတ်တော်မှာမဲမပေးတာဖြစ်ပါတယ်။ဒီဥပဒေကြမ်းဟာပြီးခဲ့တဲ့လတုန်းကအောက်လွှတ်တော်ကအတည်ပြုပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုဟာအီရန်နဲ့အပေးအယူလုပ်နိုင်တဲ့အနေအထားကိုစိတ်ယူထားဖို့လိုအပ်တယ်လို့ပါတီနေရာလုံကယူဆကြပါတယ်။ကန်တကီပြည်နယ်အထက်လွှတ်တော်အများစုကောင်ဆောင် Republican Party ကလွှတ်တော်မတ်မစ်မက်ကော်နယ်ကတော့အခုလိုအရေးယူတန်းခတ်မှုတွေဆက်ထားတာဟာအရှိအလဲပိုင်းဒေသတလောသူ့အာဏာဆက်ဖျန့်ကျက်ဖို့ခေါင်းမုံမာနဲ့ကြိုးစားနေပြီးတော့ရန်လိုတဲ့ပုံစံပြနေတဲ့အီရန်ကိုထိန်းထားနိုင်မယ်လို့ပြောပါတယ်။ဒီလိုထားရှိတာဟာအီရန်ရဲ့ဒုံးကျည်စံတမှုတွေ၊ Syria အာဏာရှင်နဲ့ Hezbollah စစ်သွေးကြွတွေကိုပံ့ပိုးမှုတွေတွေ့ညီနိုင်နိုင်မယ်နေထားလို့လည်းပြောပါတယ်။အီရန်အာဏာပိုင်တွေကတော့ဒီဥပဒေကိုဆက်လက်ပြဋ္ဌာန်းတာဟာနျူကလ িয়ার တဘောသူစာချုပ်ကိုချိုးပေါက်တာဖြစ်ပြီးထိအတွက်အကျိုးဆက်တွေခံစားရမယ်လို့ပြောဆိုရင်းကန့်ကွက်ပါတယ်။ရွေးကောက်ခံသမ္မတ Donald Trump ကတော့သူ့မဲဆွယ်ပွဲတွေမှာဒီနျူကလ িয়ার စာချုပ်နဲ့ပတ်သက်ပြီးတော့ထပ်တလဲလဲအပြစ်တင်ခဲ့တာဖြစ်ပါတယ်။
ဒီဝေးကံအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေတောက်ကြနေညနေခင်းနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယမြောက်ကိုရီးယားနိုင်ငံအပေါ်မှာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကတနိုင်ငံချင်းစီအလိုက်တန်ခတ်ပိတ်ဆို့မှုအသစ်တွေအသီးသီးချမှတ်လိုက်ပါတယ်။ကုလသမဂ္ဂကအခုသတင်းပတ်စောပိုင်းမှာမြောက်ကိုရီးယားနိုင်ငံကိုတန်ခတ်ပိတ်ဆို့မှုအသစ်တွေလုပ်မယ်လို့ကြီးညာတာကိုမြောက်ကိုရီးယားဆိုရကတုံ့ပြန်သွားမယ်လို့ကတိပြုပြောကြားလိုက်ပြီးတဲ့နောက်အခုလိုတန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့ကြီးညာချက်တွေတောက်ကြနေကထွက်လာခဲ့တာပါ။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကမြောက်ကိုရီးယားနိုင်ငံအပေါ်တန်ခတ်ပိတ်ဆို့မှုတွေလှုပ်ထားပြီးသားလည်းဖြစ်ပါတယ်။ကုလသမဂ္ဂကနေမြောက်ကိုရီးယားနိုင်ငံကိုတန်ခတ်ပိတ်ဆို့မှုတွေလှုပ်ထားတာကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံဟာမြောက်ကိုရီးယားနဲ့ကုန်သွယ်မှုမရှိသလောက်ဖြစ်ပြီးအခုထပ်ပြီးတော့ချမှတ်လိုက်တဲ့တန်ခတ်ပိတ်ဆို့မှုဟာတကယ်တမ်းတော့ပြယုတ်တသက်သာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်နျူကလ িয়ার စမ်းသပ်မှုကအဲ့ဒီနိုင်ငံအနေနဲ့မြောက်ကိုရီးယားအပေါ်မှာတန်ခတ်ပိတ်ဆို့မှုအသစ်တွေလှုပ်စေခဲ့တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားသမ္မတခင်ဂျုံအွန်းရဲ့ထိပ်တန်းအကြံပေးနှောက်ဖြစ်တဲ့ချိုယောင်ဟေးနဲ့ဟွမ်ပျုံဆိုးတို့ကိုလည်းတောင်ကိုရီးယားဆိုရကတားမြစ်ပိတ်ပင်လိုက်သလိုပြည်ပကဒုံးကျည်နဲ့နျူကလ িয়ার အရေးကျွမ်းကျင်သူတွေကိုမြောက်ကိုရီးယားနိုင်ငံကိုမသွားရဘူးလို့လည်းတားမြစ်လိုက်ပါတယ်။ဂျပန်နိုင်ငံကတော့မြောက်ကိုရီးယားကစိတ်ကန်းနေမှာစိုက်ကပ်ရဖို့ရှိတဲ့သင်္ဘောတွေကိုဂျပန်နိုင်ငံတဲကိုပေးဝင်မှာမဟုတ်သလိုမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်နေတဲ့ပတ်သက်ဆက်နွယ်သူတွေနဲ့အဖွဲ့တွေရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်လိုက်တယ်လို့တောက်ကြနေကကြေညာလိုက်ပါတယ်ခင်ဗျာ။
တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုရထူကဖယ်ရှားဖို့မဲပေးဆုံးဖြတ်မဲ့နေကိုဒီဇင်ဘာလ9ရက်နေ့ကိုရွှေ့လိုက်တယ်လို့တောင်ကိုရီးယားလွှတ်တော်ကဒီကနေ့တောက်ကြနေမှာကြေညာပါတယ်။ဒေါ်လာဘီလျံပေါင်းများစွာပါဝင်ပတ်သက်နေတဲ့အရှုပ်တော်ပုံနဲ့ပတ်သက်နေတာကြောင့်သမ္မတပတ်ကွန်ဟေဟာတိတ်ကိုအကျဉ်ပြတ်ချစားတဲ့ခေါင်းဆောင်တစ်ယောက်အဖြစ်ထင်မြင်လာစေခဲ့တာပါ။ဒါပေမဲ့လည်းရထူကနှုတ်ထွက်ပေးကောင်းပေးမယ်လို့သမ္မတပတ်ကွန်ဟေဒီသတင်းမှာအစောပိုင်းမှာကန့်လန့်ခဲ့တာဟာသူ့ကိုရထူကဖယ်ရှားဖို့အတိုက်ခံတွေရဲ့ကြိုးပမ်းချက်ကိုနိုင်ငံရေးပြည်ရဲ့နဲ့ပြောင်းပြဖို့ကြိုးပမ်းချက်ဖြစ်တဲ့ဖြစ်ပါတယ်။တောင်ကိုရီးယားသမိုင်းတစ်လျှောက်လက်ရှိသမ္မတကိုရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးတာဒီတစ်ကြိမ်ပထမဆုံးလည်းဖြစ်ပါတယ်။သမ္မတပတ်ကွန်ဟေဟာသူ့မိတ်ဆွေဟောင်းချိုဆွန်စီရဲ့ဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရပ်တွေမှာပါဝင်ပတ်သက်နေတဲ့ဆိုပြီးအတိုက်ခံတွေကပြောဆိုနေတာပါ။ Miss Cho Sun Si ဟာသမ္မတနဲ့ခင်မင်းရင်းနှီးမှုကိုအကြောင်းပြုပြီးတော့သူတည်တောင်ထားတဲ့ပရာဟိတအဖွဲ့အစည်းတစ်ခုကိုကုမ္ပဏီကြီးတွေကနေဒေါ်လာ65တန်းလူရန်အောင်ဖိအားပေးခဲ့တယ်လို့အဲ့ဒီလူရန်ငွေတွေကိုလည်းသူ့ကိုယ်ပိုင်ကုမ္ပဏီရေးစီလွှဲပြောင်းယူခဲ့တယ်လို့လည်းဆွဆ ဆွဲခံရတာပါ။တောင်ကိုရီးယားမှာလွတ်တော်ကိုယ်စားလှယ်300ရှိတာဖြစ်ပြီးတော့တမရပတ်ကွန်ဟေကိုရှာတူကဖယ်ရှားဖို့လွတ်တော်ကိုယ်စားလှယ်3ဘုံနှုံရထောက်ခံမှုအများစုရထားတယ်လို့အသိုက်ခံတွေကအစောပိုင်းမှာပြောဆိုထားတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဒီကနေ့လူတွေထောင်ပေါင်းများစွာစုဝေးပြီးတော့ဂျကာတာအုပ်ချုပ်ရေးမှုကိုဖမ်းဆီးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။အဟုတ်လို့လူသိများတဲ့ခရစ်ယာန်ဘာသာဝင်တဦးဖြစ်တဲ့ဘတ်ဆူကီပါနမ်ဟာလာမယ့်ဖေဖော်ဝါရီလမှာဂျကာတာအုပ်ချုပ်ရေးမှုအဖြစ်ပြန်လည်အရွေးခံဖို့ကြိုးစားနေတာဖြစ်ပါတယ်။သူဟာအစ္စလမ်ဘာသာကိုစော်ကားမှုနဲ့တရားစွဲခံထားရသူလည်းဖြစ်ပါတယ်။သူ့ရဲ့နိုင်ငံရေးပြန်ပတ်တွေကကုရ်အန်ကျမ်းစာပါစာဘုတ်တစ်ခုကိုထောက်ပြပြီးမွတ်စလင်မဲဆန္ဒရှင်တွေအနေနဲ့တခြားမွတ်စလင်မဟုတ်တဲ့သူတွေကိုမထောက်ခံဖို့တတိပေးပြောဆိုခဲ့တာနဲ့ပတ်သက်လို့အဟုတ်ကဒီနေ့အစောပိုင်းကသူ့ရဲ့မဲဆွယ်စည်းရုံးမှုတွေအတွင်းမှာဝေဖန်ပြောဆိုတဲ့အမှတ်ချက်စကားတစ်ခုကြောင့်အခုလိုတရားစွဲခံရတဲ့အထိဖြစ်လာခဲ့တာပါ။ဒီပေါ်မှာသူ့ဘက်ကပြန်ပြီးတောင်းပန်ခဲ့တယ်လို့သူ့အနေနဲ့ဘာသာတရားကိုစော်ကားဖို့မရည်ရွယ်ခဲ့တဲ့အကြောင်းပြောပေမဲ့လည်းမွတ်စလင်အများစုနေထိုင်တဲ့ဂျကာတာမြို့မှာခရစ်ယာန်ဘာသာဝင်တယောက်ကအုပ်ချုပ်နေတာကိုမကျေနပ်ကြတဲ့မွတ်စလင်အများပြားတော့ဒါကိုလက်မခံနိုင်ခဲ့ပါဘူး။အဟုတ်ကလရာဇူးနှစ်ဝက်လောက်ကာလအထက်မှာဂျကာတာမြို့မှာတက်လာတဲ့ပထမဆုံးခရစ်ယာန်အုပ်ချုပ်ရေးမှုဖြစ်သလိုဒီရာဇူးနေရာကိုပထမဆုံးတရုတ်နယ်ပိုင်းအင်ဒိုနီးရှားရယူတဲ့တရုတ်နယ်ပိုင်းအင်ဒိုနီးရှားနိုင်ငံသားလည်းဖြစ်ပါတယ်ခင်ဗျာ
။တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့နန်းလောင်တို့ကြီးညာပေးသွားတာပါ။အခုညနေပိုင်းသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါရမရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဟာရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။ကော်မရှင်အဖွဲ့စစ်တွေ၄စိတ်ကိုရောက်ရှိချိန်မှာဒေသခံတချို့ကစန္ဒပြခဲ့ကြတာတွေလည်းရှိပါတယ်။ဘာကြောင့်စန္ဒပြခဲ့ကြသလဲဆိုတာနဲ့အတူလက်ရှိရခိုင်ပြည်နယ်အခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ရခိုင်ပြည်တွင်းကဖြစ်ပျက်နေတဲ့ပြည်ပခါရီအပဝင်ဒေတာတွင်းအခြေအနေတွေကိုကွင်းစင်လေ့လာဖို့အတွက်မစ္စတာကိုဖီအာနန်ရဲ့အဖွဲ့ဝင်တွေဟာဒီကနေ့မနက်ပိုင်းမှာပဲစစ်တွေမြို့ကိုရောက်ရှိခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဟာပြည်내အစိုးရတာဝန်ရှိသူတွေအပါအဝင်ရခိုင်ဒေသခံတချို့နဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဦးအေလွန်ကပြောပါတယ
်။ဆယ်နှစ်လောက်မှကျွန်တော်တို့ဝန်ကြီးချုပ်ကြီးနဲ့ဟိုကက်ဘိနက်နဲ့တွေ့တာပေါ့နော်။ဒီမှာရှိတဲ့ရခိုင်လူငယ်လေးတွေလူငယ်တွေရောလူလတ်တွေပေါ့နော် CSO နဲ့တွေ့တယ်ရခိုင်အမျိုးသမီးဘက်က၄ယောက်မွတ်စလင်အမျိုးသမီးဘက်က၄ယောက်နဲ့ကျွန်တော်တို့ကော်မရှင်မှာပါတဲ့အမျိုးသမီးကြီးများဆိုရင်အခုဆွေးနွေးနေပါတယ်ခင်ဗျာ
ပြည်내အစိုးရအဖွဲ့နဲ့တွေ့ဆုံတဲ့အခါမှာတော့ရခိုင်ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေအပါအဝင်နှစ်ဖက်အတိုင်းအဝန်းကြားလိုအပ်ချက်တွေနဲ့နိုင်ငံသားစစ်ဆေးရေးကိစ္စရပ်တွေနဲ့ပတ်သက်လို့အစိုးရရဲ့လှုပ်ဆောင်ချက်တွေကိုမေးမြန်းခဲ့တယ်လို့ဦးရီလွန်ကပြောပါတယ်ဒါပြင်ပြီးခဲ့တဲ့လတဲ့ဖြစ်ပျက်ခဲ့တဲ့ပြိပခအခြေအနေတွေနဲ့ပတ်သက်လို့လည်းပြောဆိုခဲ့ကြတယ်လို့ဦးအေလွန်ကပြောပါတယ
်ကျွန်တော်တို့ကတော့အဲ့ဒီဟာတွေအမှန်တဆိုးရင်လည်းဆိုတဲ့အကြောင်းနောက်ပြီးတော့ဒီတစ်ဖက်လူဖွဲ့စည်းကြမှာဒါပို့ပြီးတော့ဒီလိုကိစ္စရပ်တွေကြောင့်ဟိုသဟာသလဖြစ်ရေးအတွက်ကအခက်အခဲဖြစ်တယ်အဲ့လိုပြိပခတွေရှိနေနေမြေဒေသဖွံ့ဖြိုးတိုးတက်ရေးအတွက်လည်းလုပ်ရတာဒီခက်ခဲတယ်ပေါ့နော်အဲ့ဒါကြောင့်မလို့ပြင်းပြစွာဖြစ်ရှာဖို့အတွက်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ကဟိုအစိုးရကိုကျွန်တော်တို့ကအကြံပြုမှဖြစ်တဲ့အတွက်ကြောင့်တရားပေါ့ဘယ်လိုအကောင်းဆုံးလုပ်ရင်ကောင်းမလဲဆိုတဲ့ဟာလေးတွေကိုကျွန်တော်တို့ရှာဖွေစဉ်းစားနေပါတယ်အဲ့ဒီအကြောင်းလေးတွေကျွန်တော်ပြောတာပါ
အော်တိုဘလာ9ရက်နေ့ကဘူတီတောင်မောင်တော်ဒေသတွေမှာနေကြားဆောင်တက်တွေကိုအကြမ်းဖက်တိုက်ခဲ့သမားတွေဝင်ရောက်တိုက်ခဲ့ခဲ့ရကနေအစာပြုခဲ့တဲ့ပြိပခါတွေကြောင့်လူပေါင်း80ကျော်အသက်ဆုံးရှုံးခဲ့ရပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုအိုးအိမ်စွန့်ခွာထပ်ပြေးတင်းရှောင်သူထောင်ထဲချီရှိနေပြီလို့ကုလသမဂ္ဂအဖွဲ့အစည်းတွေကထုတ်ပြကြပါတယ်။ဒါ့အပြင်စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာအသံဝင်ကဝေဖန်နေကြတာပါ။ဒါပေမဲ့လည်းအစိုးရတာဝန်ရှိသူတွေကတော့ဒီသတင်းတွေနဲ့ပတ်သက်လို့အတိအပြုပြောကြားထားခြင်းမရှိပါဘူး။ဒါကြောင့်လဲရခိုင်ကြံပေးကော်မရှင်အဖွဲ့ဟာမနေ့ပြန်ဒီဇင်ဘာလ3ရက်နေ့မှာတော့ဒီဒေတာတွေကိုတွားရောက်လေ့လာမှာဖြစ်တယ်လို့ဦးရီလွန်ကပြောပါတယ
်။လက်တော့9နိုင်လောက်ဆက်မယ်လေဒီပဲဟဲလီကော်ပတာနဲ့တော့မှာအဲလူနှစ်ဖက်လူဖွဲ့စည်းနဲ့တွေ့မယ်ပေါ့ဗျာသူတို့ပြောတာလေးနားထောင်ပါဖို့ဗျာဒီပြင်အမြင်ပြင်အခြေအနေလေးလည်းမျက်စိနဲ့ကြည့်နိုင်တာလေးတွေကြည့်ရမှာပေါ့နော်ဘူးသီးတောင်နဲ့မောင်တော်ကင်ပ်လည်းတွားပြစ်ပါလိမ့်မယ်ကင်ပ်ဆိုတာကလည်းဟိုပါပေါ့နော်ဘူးသီးတောင်မောင်တော်ဘက်မှာတော့ဟိုကျခိုင်မြူသားတွေဘက်ကပဲဟိုသူတို့ကြေးရွာဆုံးပြီးတချို့သွားတဲ့လူတွေရှိမယ်လေဒီဘက်ကအစ္စလာမ်ဘာသာဝင်တွေဘက်ကတော့တချို့လည်းရွာတွေဆွန့်သွားတယ်လူတွေကဘေးနားရွာတွေမှာသွားနေကြတယ်လို့ပြောတယ်လေဟိုရောက်မှာပဲအခြေအနေသိရမှာပေါ့
ခ လသမဂအတွင်မှုကြောက်ခေါင်ဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ရခိုင်ကျန်းမာရေးကော်မရှင်ကိုနိုင်ငံတကာကတက်သည့်ပညာရှင်တွေနဲ့ပြည်တွင်းကပညာရှင်တွေပူးတွေ့ပြီးဩဂတ်စ်လနောက်ပိုင်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့ဒီအကျန်းမာရေးကော်မရှင်ဟာနိုင်ငံတကာကလူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာထိပါနိုင်တယ်ဆိုပြီးကန့်ကွက်မှုတွေလည်းရှိပါတယ်။ဒါကြောင့်လဲမစ္စတာကိုဖီအာနန်ရဲ့အဖွဲ့ဝင်တွေပြီးခဲ့တဲ့စက်တင်ဘာလတဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့စဉ်မှာတော့ဒေသခံတချို့ကဒီကော်မရှင်ဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ကြသလိုဒီတစ်ခေါက်မှလည်းစစ်တွေလေးစီမှဆန္ဒပြခဲ့ကြတဲ့အကြောင်းဆန္ဒပြပွဲမှာဦးဆောင်ပါဝင်ခဲ့တဲ့စစ်တွေမျိုးရဲ့ရခိုင်မျိုးသားပါတီအထွေထွေမှုကိုအောင်တန်းဝေကပြောပါတယ
်ကျွန်တော်တို့ကတော့မိမိတို့ရဲ့ဥပဒေအရတန်းတန်းတည်းပဲမိမိလူရဲ့ရှက်ဆန္ဒထုတ်ပေါ်တဲ့ရခိုင်ပြည်လွတ်တော်ရေးဆုံးဖြတ်ချက်ကိုအလင်းမရှိမြက်ကွန်ကျူပါနေအဲအာဏကော်မရှင်ဖြတ်သိမ်းပေးပါကျွန်တော်အဲ့လိုပဲဆန္ဒထုတ်ပေါ်တယ်
ရခိုင်ဒေသတွင်းဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေနဲ့ပတ်သက်လို့နောက်ခံအခြေအနေတွေနဲ့ဖြစ်မှန်ပေါ်ပေါက်စေရေးစုံစမ်းစစ်ဆေးဖို့နဲ့နောင်အလားတူဖြစ်စဉ်မျိုးထပ်မံမဖြစ်ပွားစေရေးတို့အတွက်ဒုသမနာဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ကိုဒီဇင်ဘာလတရနေ့ကဖွဲ့စည်းခဲ့ပါတယ်ခင်ဗျာ
ကိုထက်အောင်ပြောပြသွားတာပါရှင်အခုလိုမျိုးရခိုင်ပြည်နယ်မောင်တော်ဒေသမှာလက်ရှိဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံကနိုင်ငံရေးပါတီတွေဘာသာရေးအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့ NGOs တွေဦးဆောင်ပြီးတော့ဒီရပိုင်းတွင်မြန်မာနိုင်ငံတန်ယုံကိုလာရောက်ဆန္ဒပြကြဖို့အစီအစဉ်နေကြပါတယ်ဒါကြောင့်မလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအထူးဂရုပြုပြီးတော့သွားလာကြဖို့အတွက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကကြေညာချက်ထုတ်ပြန်ထားခဲ့ပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပြပို့ထားပါတယ်ရှင်
ရခိုင်ပြည်နယ်မောင်တော်ဒေသမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာရှိတဲ့နိုင်ငံရေးပါတီတွေဘာသာရေးအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့ NGO တွေကဥဆောင်ပြီးမြန်မာတန်ရုံးကိုလာရောက်ဆန္ဒပြမှုတွေလုပ်ခဲ့ပြီးတဲ့နောက်အစိုးရတာဝန်ရှိသူတွေကိုယ်တိုင်တိုက်တွန်းမှုတွေနဲ့လာမဲ့တနင်္ဂနွေနေ့မှာမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးရှိမှကန့်ကွက်ဆန္ဒပြပွဲတွေလုပ်ဖို့ရှိနေပါတယ်။ဒီအတွက်မြန်မာတန်ရုံးဘက်ကနေမြန်မာနိုင်ငံသားတွေအထူးဂရုပြုသွားလာဖို့အတွက်ဒီဇင်ဘာလ2ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။မလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်ရာရှိဦးစရာမင်းကတော့မြန်မာလူသမားတွေအနေနဲ့သတိဝရိယရှိဖို့သတိပေးနေတယ်လို့ဆိုပါတယ်
။ဒါတွေပြောချင်တယ်ဆိုတော့ဒါကျွန်တော်တို့ကတော့ဒီအလုသမားတွေကိုကိုယ့်ဘာသာကိုစီစီလုံးလုံးတိတ်တိတ်ဝုန်းဝုန်းနေဖို့ပဲအခုဟိုဂျုံနေလဲဆက်ယုံစင်းလဲဒါပဲပြောတာပဲလေ။ဘယ်ပဲသွားသွားဟိုသွားလျာလာလျာဆက်သတိဝရိယနဲ့ပေါ့
။ပြီးခဲ့တဲ့ရက်ကပဲလူဝင်9000ခန့်လောက်နဲ့မလေးရှားနိုင်ငံမြန်မာတန်ရုံးရှိမှာရခိုင်ပြည်ကရိုဟင်ဂျာမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်လို့ကန့်ကွက်ခဲ့ပြီးဒီထက်အင်အားများများပူးပေါင်းပါဝင်ဖို့အတွက်မလေးရှားအစိုးရကတာဝန်ရှိသူတွေကိုယ်တိုင်တိုက်တွန်းမှုတွေလည်းရှိနေတာပါဒီအတွက်မလေးရှားနိုင်ငံရောက်မြန်မာတွေအနေနဲ့စိုးရိမ်ပူပန်မှုတွေရှိနေတဲ့အတွက်အသွားလာဆင်ခြင်ကြဖို့အတွက်လည်းမလေးရှားရောက်မြန်မာတွေအချင်းချင်းကြားမှာလည်းတိုက်တွန်းမှုတွေရှိနေတယ်ဆိုပြီးမလေးရှားရောက်မြန်မာနိုင်ငံသားတဦးကလည်းပြောပါတယ်
ကျမတို့ဘာဖြစ်ဒါလည်းလူတို့ဘာလို့ဖြစ်နေပြီဆိုတော့ကျွန်တော်တို့အသွားလာတွေသင်ကြားရတာရှိတယ်ပြီးတော့သတိရထားနေရတာပေါ့ကျွန်တော်တို့ဒီကမှာတော့
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုဖြစ်စဉ်ပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဖိနှိပ်မှုတွေရှိနေတယ်ဆိုပြီးပြီးခဲ့တဲ့ရက်ကပဲဒေသရင်းနိုင်ငံတွေကမြန်မာအစိုးရကိုကန့်ကွက်မှုတွေဝေဖန်မှုတွေလည်းရှိနေတာပါဒါအပြင်မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကမြန်မာတန်ရုံးတွေရှိမှကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ကမ္ဘာကုလသမဂ္ဂကိုယ်တိုင်ကရခိုင်ပြည်ရေးစုံစမ်းစစ်ဆေးပေးဖို့အတွက်တောင်းဆိုခဲ့တာကြောင့်မြန်မာအစိုးရဘက်ကဒုတိယသမ္မတဦးမြင့်စွေဥက္ကဋ္ဌဖြစ်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းစစ်ဆေးရေးကော်မရှင်တခုထပ်မံဖွဲ့စည်းခဲ့ပါတယ်။ဒီစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မောင်တော်မြို့မှာအောက်တိုဘာလ9ရက်နေ့နဲ့နိုဝင်ဘာလ12ရက်နေ့နဲ့13ရက်နေ့တွေမှာဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ဖွဲ့စည်းခဲ့တာဖြစ်ကြောင်းနဲ့ဒီအစီရင်ခံစာကို2018ခုနှစ်ဇန်နဝါရီလကုန်မှာတင်ပြဖို့အတွက်သမ္မတဦးထင်ကျော်လက်မှတ်နဲ့တာဝန်ပေးခဲ့တာဖြစ်ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်ရခိုင်ပြည်နယ်ဘက်ကအခြေအနေတွေရပ်နာပြီးရှမ်းပြည်နယ်မြောက်ပိုင်းဘက်ကိုလည်းအလှည့်ပေးပါဦးမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပြိပခါတွေပြင်ထန်နေတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဆွေးနွေးဖို့တရုတ်အစိုးရကဂျားဝင်ဆောင်ရွက်ပေးခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းမှုအစစ်မပြေတာကြောင့်ဒီကနေ့ကျင်းပမဲ့ဆွေးနွေးပွဲအစီအစဉ်အထမမြောက်တော့ပါဘူး။အဓိကကတော့တဖွဲ့ချင်းစီဆွေးနွေးဖို့အစိုးရဘက်ကတောင်းဆိုချက်ကိုလက်မခံနိုင်တာကြောင့်လို့တိုင်းရင်းသားမဟာမိတ်အဖွဲ့တွေဘက်ကပြောပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နိုဝင်ဘာလ20ရက်နေ့ကစပြီးရှမ်းပြည်နယ်မြောက်ပိုင်းမှာကချင်ပလောင်ကိုးကန်းနဲ့ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့တာဖြစ်ပါတယ်။ဒ ီတိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုထိခိုက်စေခဲ့တယ်လို့တရုတ်နိုင်ငံဘက်ကလည်းနယ်စပ်လုံခြုံရေးအတွက်စစ်အင်အားကိုတိုးမြှင့်ချထားခဲ့ပါတယ်။ဒီကနေ့မှာတော့လက်ရှိတရုတ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွဲဆုံဆွေးနွေးဖို့အတွက်တရုတ်နိုင်ငံကစီစဉ်ခဲ့ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲအစီအစဉ်ဟာပြက်ပြားခဲ့တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့PSLF TNLA ကပလောင်အဖွဲ့ရဲ့အထွေထွေတွင်ရင်မှုတပ်ဖုံးကျော်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကိုတရုတ်အစိုးရကပြစ်ခုခွင်းနေကုမင်းကြီးမှာကျွန်တော်တို့ဆီစဉ်ပြီးပါတယ်။ကုမင်းစီလတန်ဟိုတယ်မှာကျွန်တော်တို့တွေ့ဖို့ဆီစဉ်ပြီးပါတယ်။ဟုတ်ကဲ့။အဲဒါပေမဲ့ကျွန်တော်တို့ပတ်တည်နေမတွေ့ဖြစ်ဘူး။အခုအကုန်လုံးကပြင်ကြပြီ။ကျွန်တော်တို့လည်းပြင်ပါပြီ
။ဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ရတဲ့အဓိကအကြောင်းကိုတပ်ဖုံးကျော်ကအခုလိုဆက်ပြောပါတယ်။
ဒီကကတော့ကျွန်တော်တို့ပြပမာလေးဒီပတ်စံကဒီမှာလေးရောက်နေတယ်ခေါ်လဲခေါ်ရတော့ကျွန်တော်ဒီမှာအခုရောက်နေတယ်ဆိုတော့ကျွန်တော်တို့တိနေတွေ့တော့အခုလုံးတကယ်ဆွေးနွေးလေးအောင်လက်တွေ့တက်ပြီးဆောင်ရွက်လို့ရအောင်ကျွန်တော်ဒီပတ်စံကိုပေါင်းပြီးပြင်ချပါတယ်ဒါကဒီမြန်မာအစိုးရကိုလည်းတက်က NRDC တက်ကတစ်ချက်နဲ့လည်းတွေ့ချင်တယ်အဲ့လိုပုံစံမျိုးကြောင့်ကျွန်တော်တို့မတွေ့ဖြစ်တာပါ
နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးအဖွဲ့ရဲ့အတွင်းရေးမှူးဦးစော်ထေကတော့ဆွေးနွေးပွဲပြက်ပြားတဲ့သတင်းကိုမရရှိသေးကြောင်းပြောပါတယ်။အဲ
့ဒါတော့ငင်းငိုင်းကော်မရှင်တည်ယူသွားတယ်။အဲ့ဒါသူတို့မေးကြည့်မှရမယ်
။ပြီးခဲ့တဲ့ဩဂုတ်လအတွင်းကလည်းမိုင်းလာမြို့မှာငင်းချမ်းရေးကော်မရှင်နဲ့ပလောင်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့ကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးငင်းချမ်းရေးဆွေးနွေးပွဲမှာပါဝင်ရေးအတွက်ဆွေးနွေးခဲ့ဘူးပါတယ်။ဒီအပိုင်းအတွင်းရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့တွေ့ဆုံစဉ်မှာနေဆက်ဒေတာမှာလက်နက်ကင်ပြိပခကြီးထွားလာတဲ့အပေါ်စိုးရင်ကြောင်းနဲ့နေဆက်တည်ငြိမ်ရေးအတွက်နှစ်နိုင်ငံအကြားအစင်းမြင့်တန်တမန်ရေးစီရေးရပူးပေါင်းဆောင်ရွက်ဖို့လှုံ့ဆော်တင်ကြောင်းပြောဆိုခဲ့ပါတယ်။ဒီကနေ့မှလည်းရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေတာမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီဇင်ဘာလ1ရက်နဲ့2ရက်နေ့တွေမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေဘက်ကတာလွန်အင်အားနဲ့အကြိမ်ကြိမ်ကြားထိုးတိုက်ခိုက်ခဲ့တာနှောက်ရှက်ပစ်ခတ်တာကြောင့်အစိုးရကျမ်းမော်ဘက်ကလေကြောင်းကပါပစ်ကူပေးတိုက်ခိုက်ခဲ့ကြောင်းကျမ်းမော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်
တဲ့ရန်ကုန်မြို့ကြီးမှာဒံမေးစည်းတွေကိုအခုတော့တက်ဆိုင်ရာကနေစီကံတကြနေရာချထားပြီးပေမဲ့လို့တချို့စည်းတွေရဲ့မကျေနပ်တမ်းတွေကြားနေရပါတယ်။လူတန်းစားမရွေးအားပေးနေကြတဲ့လမ်းပေးစည်းတွေမကပါဘူး။ဆိုင်နဲ့ကနားနဲ့ရောက်နေတဲ့သူတွေကလည်းစီကံမဲ့လူသွားလမ်းပလက်ဖောင်းတွေမကပါဘူး။လမ်းမပေါ်မှာတက်ရောက်နေကြလို့ရင်ကျော်ပိတ်ဆို့မှုတွေဖြစ်ပြီးအချိန်တွေအလဟတဖြစ်နေကြပါတယ်။တနေ့လုံးမှာတနေ့စားရတဲ့လမ်းပေးစည်းတွေဘက်ကအကြက်တဲတွေကိုစာနာမိပေမဲ့သူတို့တွေတသွေးမတိန်နိုင်နိုင်ရမယ့်စီကံစားသုံးသူတွေကျန်းမာရေးအတွက်တန့်ရှင်းလက်ဆက်တဲ့အစားအသောက်တွေပြင်ဆင်ချက်ပြုတ်ရောင်းချနိုင်ရေးစာတာတွေကိုပညာပေးကြဖို့အတွက်အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဘလို့ကူညီကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေလံ့အစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့နေ့နေ့ပါဝင်ဆွေးနွေးမေးမြန်းနေကြရဲဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
် VOA ကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလှန်ဆွေးနွေးကအစီအစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်နှာစင်နိုင်ကြတာဖြစ်ပါတယ်စနေနေ့ညဓာတ်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်အခုလူအခွင့်ရေးဆိုင်ရာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်အင်ဒိုနီးရှားနိုင်ငံကစားအုံးစီထုတ်လုပ်ငန်းတွေမှာအလုသမားအခွင့်ရေးကိုအကြီးအကျယ်ချိုးဖောက်တာတွေရှိနေတယ်လို့နိုင်ငံတကာလူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောပါတယ်ကမ္ဘာအကြီးဆုံးစားအုံးစီထုတ်လုပ်တဲ့ကုမ္ပဏီ Walmart ဟာကလေးလုံသမအုံပြူတာအမျိုးသမီးတွေကိုလှုပ်အားကမပေးဘဲနဲ့အတင်းအဓမ္မခိုင်းစေတာတွေလုပ်နေတယ်လို့ Amnesty International ဖွဲ့ကဆွဆွဲပြောဆိုခဲ့တာပါ Henry Richway ပေးပို့ထားတဲ့သတင်းလွှာကိုကိုငိမ့်ချန်းကပြောပြပါမယ်ရှင
်အစားအစာကနေအလားကုန်ပစ္စည်းတွေအထိထုတ်ကုန်မျိုးမျိုးမှာစားအုံးစီကိုတွေ့နိုင်ပါတယ်ဒါကြောင့်လဲအထူးသဖြင့်ရှေ့တောင်အာရှနိုင်ငံတွေမှာစားအုံးစီပင်စိုက်ပျိုးထုတ်လုပ်တာတွေဟာတဟုန်ထိုးတိုးလာတယ်လို့ဝယ်လိုအားကောင်းလာတဲ့အပေါ်မှာအလုသမားအခွင့်အရေးချိုးဖောက်ခံရမှုတွေလည်းပိုများလာတယ်လို့ Amnesty International အဖွဲ့ကပြောပါတယ
် Interviewed about 120 workers
ကုမ္ပဏီမျိုးမျိုးကပိုင်းနဲ့စိုက်ခင်းခုနှစ်ခုမှာအလုပ်လုပ်နေတဲ့အလုသမား120ကိုကျွန်တော်တို့တွေ့ဆုံပြီးမေးမြန်းခဲ့တာပါဒီစိုက်ခင်းတွေမှာမိဘတွေကိုကူညီပြီးအလုပ်လုပ်ပေးနေရတဲ့အသက်၈နှစ်ထိငယ်တဲ့ကလေးတွေတွေ့ရပါတယ်အမျိုးသမီးအလုသမားတွေဆိုရင်လည်းမဖြစ်မနေ၂ရက်အလုပ်လုပ်တော့မှ၁ရက်စာလောက်အားကပေးတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်
MNC အဖွဲ့ကမေးမြန်းခဲ့တဲ့အထက်မှာအသက်၈နှစ်အရွယ်ကလေးငယ်တအူးလဲပါပါတယ် တွေးဆမေးမြန်းသူတွေနဲ့ပတ်သက်လို့သူတို့ရဲ့လုံခြုံရေးအတွက်ဘယ်သူဘယ်ဝါဆိုတာကို Amnesty အဖွဲ့ကမပြောပါဘူ
း
။ကျောင်းဆင်းတာနဲ့သူ့အဖေကိုစောင်းစီအစေတွေကူထုတ်ပေးရပြီးတော့အဲ့ဒီအတွက်သူလှူအားကမရတဲ့အကြောင်းစောင်းစီအခိုင်ကြီးတွေကလည်းတိတ်လေတဲ့အကြောင်းအသက်၈နှစ်အရွယ်ကလေးငယ်ကပြောသွားတာပါ။နောက်အလုပ်သမားတဦးကတော့သူ့အလုပ်တွေပြီးဖို့ဇနီးနဲ့ကလေးတွေပါဝိုင်းကူပေးရတဲ့အကြောင်းပြောပါတယ
်။ Karena dalam ancha itu itu agak lebar.
ဆက်ကင်းနေရကြီးကြီးတွေပါကျွန်တော်တယောက်တည်းဘသူ့အကူပါမပါဘဲနဲ့အလုပ်ပြီးဖို့မဖြစ်နိုင်ပါဘူး။ကုမ္ပဏီကခိုင်းထားတဲ့အချိန်တွေမပြည့်ဘူးဆိုရင်ကုမ္ပဏီကြီးကစာနဲ့သတိပေးတာခံရပါလိမ့်မယ
်။အလုပ်ခွင်မှာတုံးတဲ့ဓာတ်ရုပ်ပစ္စည်းတွေကြောင့်အဆုတ်နဲ့အရေပြားအပါဝင်ကျန်းမာရေးဆိုင်ရာပြဿနာတွေပိုပြီးဖြစ်လာတဲ့အကြောင်းပြောကြသူတွေလည်းရှိပါတယ်။Amnesty အဖွဲ့ကတွားရောက်လေ့လာခဲ့တဲ့စိုက်ခင်းတွေအားလုံးဟာစင်ကူနိုင်ငံအခြေစိုက်ကမ္ဘာအကြီးဆုံးစောင်းစီလုပ်ငန်း Wilmar ကုမ္ပဏီကိုကုန်ကျန်းတင်ပို့သူတွေဒါမှမဟုတ်ကုမ္ပဏီရဲ့လက်အောက်ခံကုမ္ပဏီငယ်တွေပိုင်တာဖြစ်ပါတယ
် Wilmar as the world's largest trader is
ရှင်းတို့ရဲ့ကုမ္ပဏီကြီးတွေအားလုံးကိုကမ္ဘာအကြီးဆုံးစောင်းစီထုတ်ကုမ္ပဏီ Wilmar ကအဓိကတင်ပို့ရောင်းချပေးနေတာပါဒီတော့ဒီစောင်းစီတွေစိုက်ပျိုးထုတ်လုပ်တဲ့စိုက်ကင်းတွေတိကျွန်တော်တို့လိုက်ပြီးတော့စုံစမ်းပါတယ်ကျွန်တော်စုံစမ်းစစ်ဆေးခဲ့တဲ့ကုမ္ပဏီကြီး၉ခုထဲမှာဆိုရင် Unilever, Nestle, Procter & Gamble, Kellogg's, Colgate နဲ့ Palmolive ဒီလိုကုမ္ပဏီကြီးတွေပါပါတယ
်ဒီကုမ္ပဏီတွေအားလုံးကတော့သူတို့ရဲ့စောင်းစီထုတ်ကုန်တွေရေရှည်တည်တံ့ရေးအာမခံနိုင်ဖို့ထိရောက်တဲ့နီးလန်းတွေနဲ့ကြက်မှတ်ဆောင်ရွက်နေတဲ့အကြောင်းပြောပါတယ်။အခု Amnesty အဖွဲ့ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လဲသူတို့ဘက်ကစုံစမ်းစစ်ဆေးမယ်လို့ပြောပါတယ
်
။ဆောင်ရွက်စာရင်းတွေမှာဖော်ပြထားတာနဲ့တကယ်အောက်ခြေလုပ်ငန်းတွေမှာဖြစ်နေတဲ့အခြေအနေတွေကြောင့်မတော့ကွာဟချက်တွေရှိပါတယ်
။ Wilmar ကုမ္ပဏီကတော့ Amnesty အဖွဲ့ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူတို့အနေနဲ့လဲအထူးစိုးရိမ်မိတဲ့အကြောင်းနဲ့ဒီချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကင်တွယ်ဖို့လိုအပ်တဲ့နီးလန်းတွေနဲ့ချမှတ်ဆောင်ရွက်သွားမယ်အကြောင်းပြောပါရယ
်ကိုငိမ့်ချန်ပြောပြသွားခဲ့တာပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ရှင်အခုအတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်မကြာခင်မှာကျမတို့ရဲ့တောက်ကြနေညနေဘက်အစီအစဉ်တွေပြီးဆုံးပါတော့မယ်အစီအစဉ်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုရန်နိုင်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဖြစ်တဲ့ရွေးချယ်ခံထားတဲ့ဒေါနယ်ထရမ့်ကအမေရိကန်မရိန်းတပ်ရဲ့အငြင်းစားဗိုလ်ချုပ်ကြီးဟောင်းဂျိမ်းစ်မက်ဒစ်ကိုလာမယ့်သူ့အစိုးရအဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးဖြစ်တဲ့ရွေးချယ်လိုက်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံရဲ့ဥပဒေကိုပြင်ဆင်ပြောင်းလဲနိုင်မှသာဗိုလ်ချုပ်ကြီးဟောင်းမက်ဒစ်အနေနဲ့ဒီယာဒူးကိုလက်ခံနိုင်မှာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဟောင်းမက်ဒစ်ကိုရွေးချယ်လိုက်တဲ့ဆိုပြီးအတိမပြုနိုင်တဲ့သတင်းတွေမီဒီယာကနေထွက်လာပြီးတရက်အကြာ Ohio ပြည်နယ်ဆင်စနန်တီမြို့မှာရွေးကောက်ပွဲအလွန်အောင်ပွဲခံလူလူစုဝေးပွဲအတွင်းမှာဒေါနယ်ထရမ့်ကသူ့ရဲ့ရွေးချယ်မှုနဲ့ပတ်သက်ပြီးတော့တရားဝင်ကြေညာခဲ့တာဖြစ်ပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လန်ကနောက်ထပ်သက်တမ်းအတွက်ဝင်ရောက်အရွေးခံတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပါတယ်။ဒါဟာပြင်သစ်နိုင်ငံသမိုင်းမှာနှစ်ပေါင်းများစွာအတွင်းလက်ရှိသမ္မတတဦးအနေနဲ့ပြန်ပြီးရွေးကောက်ပွဲဝင်မှာမဟုတ်တဲ့ပထမဆုံးသမ္မတဖြစ်ပါတယ်။ဒုတိယသက်တမ်းပြန်အရွေးခံနိုင်ဖို့လုံလောက်တဲ့ထောက်ခံပံ့ပိုးမှုတွေမရှိတာကြောင့်အခုလိုဆုံးဖြတ်လိုက်တာလို့ကြာသပတေးနေ့ကရုပ်မြင်သံကြားကနေမစ္စတာအော်လန်ကကြေညာတော့တာဖြစ်ပါတယ်။အီရန်အတွက်ချမှတ်ထားတဲ့အမေရိကန်အရေးယူတန်းခတ်မှုကိုတက်တန်းထပ်တိုးဖို့ဥပဒေကြမ်းကိုအထက်လွှတ်တော်ကနောက်ဆုံးအတည်ပြုချက်ချမှတ်လိုက်ပါတယ်။ဒါဟာအီရန်ရဲ့နျူကလ িয়ার နိုင်ငံတကာနျူကလ িয়ার စာချုပ်ချုပ်ဆိုရေးကိုအားဖြည့်နိုင်ဖို့အတွက်အန္တရာယ်ရှိတယ်လို့ပါတီဂျီနီယပ်စ်လုံးကလွှတ်တော်အမတ်တွေကပြောကြတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယမြောက်ကိုရီးယားနိုင်ငံအပေါ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကတနိုင်ငံချင်းစီလိုက်တန်းခတ်ပိတ်ဆို့မှုအစ်စ်တွေအတီးတီးချမှတ်လိုက်ကြပါတယ်။မြော
တာကြနေညနေခင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကြီးညာပေးသွားတာပါဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin Twaits ဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်ရှင်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးတွေမကြခင်အဆုံးသတ်တော့မှာပါည9နာရီကျရင်တခါထပ်ပြီးတော့ဆုံကြရအောင်ပါရှင်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.